ဂါဇာကမ်းမြောင်နဲ့အီဂျစ်နိုင်ငံကြားနယ်စပ်ဖြတ်ကျော်ခွင့်ပြန်လည်ဖွင့်လှစ်မှာဖြစ်ပေမဲ့အချိန်တိကျမသိရသေးဘူးလို့အမေရိကန်ကပြောလိုက်ပါတယ်။ကုလသမဂ္ဂကတော့ဂါဇာဒေသမှာစာနာမှုအကူအညီတွေအရေးတကြီးလိုအပ်နေကြောင်းသတိပေးထားပြီးအစ္စရေးကတော့စစ်စင်ရေးမတိုင်ခင်ဂါဇာဒေသမြောက်ပိုင်းမှာနေထိုင်နေတဲ့ပါလက်စတိုင်းတွေဘေးလွတ်ရာထွက်ခွာကြဖို့နှိုးဆော်နေပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုရဲ့ရုံးကဒီနေ့ထုတ်ပြန်ချက်ထဲမှာတော့စာနာမှုအကူအညီတွေပေးဖို့နဲ့နိုင်ငံသားတွေထွက်ခွာခွင့်အတွက်အပြစ်ခတ်ရက်စေးသဘောတူညီချက်တွေရထားတယ်ဆိုတဲ့သတင်းတွေမမှန်ကန်ကြောင်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂရဲ့ပါလက်စတိုင်းဒုက္ခသည်ဆိုင်ရာအေဂျင်စီအကြီးအကဲကတော့အစ္စရေးပေါ်တိုက်ခိုက်ခဲ့မှုဟာရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်ဖြစ်ပြီးဒဇာဂန်တွေကိုဖမ်းဆီးခဲ့တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့လုပ်ရက်ဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့လည်းအရက်သားတွေတပ်ဖြတ်ခံရမှုအတွက်အရက်သားတွေကိုပြန်ပြီးတတ်နေတာဟာအဖြေမဟုတ်ဘူးလို့လည်းသတိပေးခဲ့ပါတယ်။ဂါဇာဒေသမှာအောက်တိုဘာ9ရက်နေ့ကဟားမတ်စ်တို့ရဲ့တိုက်ခိုက်မှုအတွင်းဒဇာဂန်အဖြစ်ဖမ်းဆီးခံရသူအရေအတွက်ဟာအစောပိုင်းမှာ155ယောက်ရှိတယ်လို့အစ္စရေးကပြောထားပြီးမြဲအခုနောက်ဆုံး169ယောက်ရှိတယ်လို့လည်းဒီနေ့ပဲအတည်ပြုလိုက်ပါတယ်ရှင်။